ော်ဗိုမျော်လင့်တော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တော်ဒါရှင်များခင်ဗျာ AWR မြန်မာမျော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ8နာရီအထိ16မီတာကီလိုဟတ်10653ညညာပိုင်း9နိုင်မှ9နိုင်မိနစ်30အထိ19မီတာကီလိုဟတ်10935မှနေ့စဉ်အတန်လွင့်ပေးနေပါရခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့ထုတ်လွှင့်တင်ဆက်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာတော်အစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါရရှင်တော်ဒရှင်များရှင်အာရောချံပရမလာဘန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အထူးအရေးဖြစ်ပါတယ်။ဒါကြောင့်ကိုရောစိတ်ပါကျမ်းမာရှင်လန်းစီဖို့ကျမ်းမာခြင်းတွင်ကောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
။ကျမ်းမာရေးလေးကတည်းအစည်းစံနာစဉ်ပြေလှလျှောက်တမဲ့ဒိန်သိန်းစ
ုံပြောလိချင်းတန်တော်တာရှင်များကိုတာယာပျော်ရွှင်ပွဲကောင်းတဲ့နေ့ရက်လေးတည်းဖြစ်ပါစေလို့ဆုတောင်းပေးလိုက်ရပါတယ်။တို့တရှိများရှင်ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်မှာသဘောထားမတိုက်ဆိုင်ခြင်းနှင့်၎င်းရဲ့ရလဒ်ဆိုတဲ့အကြောင်းကိုတို့တရှိတို့ဘဟုတုတရရှိစေဖို့ရန်အတွက်မျှဝေတင်ဆက်ပေးလိုက်ရပါတယ်ရှင်တို့တရှိများရှင်သဘောထားခြင်းမတိုက်ဆိုင်တာကအပြုသဘောအကျိုးရရှိနိုင်ပါတယ်ဒါအပြင်အပြည့်သဘောစိုးကျိုးကိုလည်းရရှိနိုင်ပါတယ်ကျမတို့ရဲ့လူလောကဘဝမှာသဘောထားချင်းမတိုက်ဆိုင်မှုတွေကအမြဲရှိနိုင်ပါတယ်။ကျွမ်းကျင်သူတွေရဲ့စားဆောင်တွေမှာရေးသားထားတာကအတိုက်အခံဖြစ်တာ၊ရန်ဖြစ်တာတွေရဲ့အခြေခံအကြောင်းရင်းကဒေါသနဲ့ရန်လိုမှုတွေဖြစ်ပြီးအဲ့ဒီအခါမှာစိတ်ဖိစီးမှုနဲ့စိတ်တကြတာကိုဖြစ်စေချောင်ဖော်ပြထားပါတယ်။သုဒ္ဓရှင်များရှင်ဒေါသစိတ်ကရန်ဖြစ်ဖို့တွန်းအားပေးတဲ့လောင်စာဖြစ်ပါတယ်။တခြားအကြောင်းရင်းတွေကတော့မနာလိုတာ၊ညှူးဆူတာ၊တကူကောင်းဆန္ဒနဲ့မာနအထိမခံတာတွေပဲဖြစ်ပါတယ်။လေးလာမှု45ခုမှာရန်လိုတာကနှလုံးသွေးကြောကျဉ်းတာနဲ့အချိန်မတန်ခင်သေဆုံးမှုရဲ့အကြောင်းရင်းတစ်ခုဖြစ်ကြောင်းတွေ့ရပါတယ်။အနှစ်30ကြာလေးလာချက်မှာ Type A အမျိုးအစားစိတ်နေသဘောထားရှိနေသူတွေဖြစ်တဲ့အပြိုင်ဆိုင်စိတ်ရှိတာ၊ရည်ရွယ်ချက်ကြီးမားတာ၊အလင်းစလိုတာ၊ဒေါသထွက်လွယ်တာ၊ရန်လိုတာတွေပဲဖြစ်ပါတယ်။ဒီလိုစိတ်သဘောထားရှိတဲ့သူတွေဟာနှလုံးသွေးကြောချင်းယောဂဖြစ်ဖို့အခွင့်အလမ်းများပါတယ်။ရှစ်နှစ်ခွဲအတွင်းဒီစိတ်သဘောထားရှိသူတွေဟာမရှိသူတွေထက်နှလုံးယောဂဖြစ်နှုန်းနှစ်ဆပူကြောင်းတွေ့ရပါတယ်။နောက်ပိုင်းလ ీల ာချက်တွေမှာလဲရန်လူရာဒေါသဖြစ်တာစရာရီကအခြေခံအကြောင်းရင်းဖြစ်ကြောင်းတွေ့ရှိရပါတယ်။သုဒ္ဓရှင်များရှင်စိတ်ကြံတန်းကထန်သူတွေဟာစန့်ကျင်ဘက်ပြုမှုတွေကိုပိုပြီးတော့ပြင်းထန်စွာတုံ့ပြန်လေးရှိပါတယ်။ရန်လူစိတ်မြင့်တဲ့သူတွေဟာရန်မလိုတတ်တဲ့သူတွေထက်ပုဂ္ဂိုလ်ရေးတိုက်ခိုက်မှုတွေကိုလွဲကူစွာတုံ့ပြန်တတ်ကြောင်းတွေ့ရှိရပါတယ်။အတိုက်အခံဖြစ်နေစဉ်စိတ်ဖိစီးမှုဟော်မုန်းတွေကအစမတန်ထွက်တဲ့အတွက်နှလုံးသွေးကြောချင်းယောဂါဖြစ်ရပါတယ်။အတိုက်အခံဖြစ်စဉ်ခံစားရတဲ့သူတွေဟာပြေးရင်ပြေးမပြေးရင်တိုက်ဖြစ်စဉ်ကိုလှုံးဆော်ပြီးတဲ့အာယုံကြောအဖွဲရဲ့လွမ်းမိုးမှုကိုခံရပြီးနှစ်သိမ့်မှုအေးဆေးတည်ငြိမ်မှုကိုပေးတဲ့အာယုံကြောအဖွဲကတော့အားနည်းနေပါတယ်။ရတဲ့အကျိုးရလကတော့နှလုံးနဲ့သွေးလက်ပတ်မှုအဖွဲ့အစည်းရဲ့လုပ်ငန်းကိုနှိုးဆော်အားပေးပါတယ်။သွေးထဲကိုမကောင်းတဲ့ကိုလက်စထရောအဆီတွေကိုထွက်လာစေပါတယ်။သွေးခဲစီတဲ့သွေးနီဥမွှားတွေစီးကပ်သွားစေပါတယ်။ခုခံစွမ်းအားအဖွဲ့အစည်းရဲ့လုပ်ငန်းကိုလည်းဟန့်ကြားပါတယ်။တချို့ကဒေါသစိတ်ကိုမထိန်နိုင်တဲ့အတွက်ရန်လူတဲ့သဘောရှိသူတွေမှာသေဆုံးနှုံးပုံမြင့်ချောင်းတွေ့ရပါတယ်ဒေါသစိတ်ကပုံစံအမျိုးမျိုးနဲ့လာပါတယ်မိမိတို့ရဲ့ဒေါသစိတ်ကိုမထိန်းနိုင်ဘူးဆိုရင်မကောင်းတဲ့ရလဒ်တွေအမြဲရရှိပါလိမ့်မယ်ဒေါတာရှင်တို့လည်းဒေါသကြောင့်ပေါင်းသစ်ဆက်ဆံရေးကိုအဟံ့အတာမဖြစ်စေဘဲ ကောင်းမွန်တဲ့ပေါင်းသင်းဆက်ဆံမှုကိုရယူဖို့တဦးနဲ့တူအပေါ်တန်မိုးထားလျက်မတူညီတဲ့စိတ်သဘောထားတွေကိုညှိနှိုင်းပြီးကျန်းမာပျော်ရွှင်တဲ့ဘဝကိုတည်ဆောက်ရယူကြပါစို့မျော်လင့်ခြင်းအတန်တော်တာရှင်များအားလုံးကျန်းမာဒုက္ခဖျားဖျားနဲ့ပြေဆုံးကြပါစေလို့ဆုတောင်းပေးလိုက်ရပါတယ်ရှင်ကျေးဇူးတင်ပါတယ်ရှင
်
ရတမဆရာဦးတိမောင်ဆဲမဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။나တော်တာစီရင်ခွန်အာယူကြပါစို့။
ခြေတော်တော်ရှင်များမင်္ဂလာပေါင်းနဲ့ပြေဝဆုံနေကြပါစေ။ယနေ့မွန်မြတ်လာတော့နေ့တက်မှာတောတာရှင်တို့နဲ့တူပြန်လည်ပြီးတော့မျော်လင့်ခြင်းဓမ္မလေးလိုင်းကနေမှာပြန်လည်တွေ့ဆုံခွင့်ရတဲ့အတွက်လည်းထူးပဲကျေးဇူးတင်ပါတယ်။ခြေတော်မိတ်ဆွေများယနေ့ဤခရစ်တော်မွေးနေ့ရာသီမှာသလို့ရှင်ရင်ခရစ်တော်ရဲ့အကြောင်းအရာစဝင်တွေကိုဇက်တိုက်တင်ပြနေတာဖြစ်ပါတယ်။ဒီနေ့မှာတော့ဆက်လက်ပြီးတင်ပြသွားခြင်းတဲ့သတင်းစကားကတော့ဗိမာန်တော်တဲကသူငယ်တော်ယေရှုဆိုတဲ့အကြောင်းအရာနဲ့ဆက်လက်ပြီးတင်ပြသွားခြင်းပါတယ်။ရှင်မသက်ခန်းကြီးနှစ်အငယ်19ရနဲ့မှာ23မှာသလို့ရှင်ရင်ဟေရုမင်းကြီးတည်ပြတဲ့နောက်မှာသလို့ရှင်ရင်တော့ကောင်းငင်တမန်တပါးကအိမ်မက်ထဲမှာယောသကိုထပါမိခင်နဲ့ကလေးကိုခေါ်ပြီးတော့သင်ရဲ့တိုင်းပြည်ကိုပြန်သွားပါလို့ပြောပါတယ်။သူငယ်တော်ကိုတတ်ချင်တဲ့ဟေရုမင်းကြီးကသလို့ရှင်တည်သွားပါပြီ။ဒါကြောင့်ယောသဟာသလို့ရှိရင်သူ့ရဲ့မိသားစုနဲ့တူသူတို့ရဲ့တိုင်းပြည်ကိုပြန်သွားခဲ့တယ်။ဒါပေမဲ့ဟေရုမင်းကြီးရဲ့သားဟာဆိုလို့ရှိရင်ယူဒပြည်ရဲ့ရှင်ပြန်ဖြစ်လာတဲ့အကြောင်းကိုယောသကြားတဲ့အခါမှာဆိုရှင်ယူဒပြည်ကို သွားရမှာကြောက်နေတယ်။အဲဒါကြောင့်ဘုရားသခင်ကသူ့အားဂါလိလဲပြည်ကိုသွားဖို့ရန်အတွက်အိမ်မက်ပေးပြန်တယ်။ယောသားကလည်းနာသရက်မြို့မှာသွားပြီးနေထိုင်ခဲ့တယ်။ကိုတော်ကိုနာသရက်မြို့သားလို့ခေါ်ကြလိမ့်မယ်ဆိုတဲ့အခြားသောပရောဖက်ရဲ့ဟောကြားချက်အတိုင်းမှန်ကန်လာပါတယ်။ရှင်လူကခိုင်းနေငယ်41ကနေမှ50နှစ်မှဆိုလို့ရှိရင်ဗိမာန်တော်ထဲမှာလို့ရှိရင်သူငယ်တော်ယေရှုရောက်နေတဲ့အကြောင်းအရာဆိုရင်ကိုဆက်လက်ပြီးတော့တွေ့ရမှာဖြစ်ပါတယ်။ယူဒယောက်ျားလေးများဆိုလို့ရှိရင်အသက်12နှစ်ပြည့်ရင်ယူဒဘာသာရေးအခမ်းအနားများမှဆိုလို့ရှိရင်ပါဝင်ခွင့်ရကြတယ်။ဗိမာန်တော်ရဲ့ယဉ်ပြင်မှာဆိုလို့ရှိရင်ဘာသာရေးကောင်းဆောင်များဟာစကားပြောဆိုဆွေးနွေးကြပြီးတော့မိဂုံများကိုဖြေချလိမ့်ရှိတယ်။နှစ်စဉ်နှစ်တိုင်းသူငယ်တော်ယေရှုရဲ့မိမာတွေဟာပတ္တကပွဲခန့်ချိန်မှာဆိုလို့ရှိရင်ယေရုရှလင်မြို့ကိုသွားကြတယ်။ဒါကြောင့်12နှစ်အရွယ်ရှိပြီဖြစ်တဲ့သူငယ်တော်ယေရှုလေးကိုအဲ့ဒီပွဲတော်ကိုခေါ်သွားကြတယ်။ပတ္တကပွဲပြီးတဲ့အခါမှာဆိုလို့ရှိရင်သူငယ်တော်ယေရှုဟာဗိမာန်တော်ထဲမှာကြံရစ်ခဲ့တယ်။ဒီလိုကြံရစ်ခဲ့တာကိုသူမိဘတွေကမသိကြဘူး။သူတို့ရဲ့သားဟာဆွေမျိုးတွေမိတ်ဆွေတွေနဲ့အတူရှိနေတယ်လို့ပဲထင်ကြတယ်။တနေ့လုံးခရီးပြုတ်ပြီးတဲ့နောက်မှာဆိုလို့ရှိရင်သူတို့မိဘတွေဟာယေရှုကိုရှာဖွေကြတယ်။သူ့ကိုရှာလို့မတွေ့တဲ့အခါမှာဗိမာန်တော်ကိုပြန်ပြီးတော့ရှာကြတယ်။သုံးရက်မြောက်တဲ့နေ့မှာသူငယ်တော်ယေရှုကိုဗိမာန်တော်ထဲမှာတွေ့ကြတယ်။အဲဒီယေရုရှလင်မြို့ပတ်သက်ကပွဲမှာလူဘလောက်များသလဲမိတ်ဆွေခမန်းလို့ရမှာပဲ။လူအများများစွာလာကြတဲ့အတွက်ကြောင့်သခင်ယေရှုရဲ့မိဘတွေဟာဗိမာန်တော်ထဲမှာပြန်လဲရှာဖွေတာသုံးရက်မြောက်မှာပဲသူငယ်တော်ယေရှုကိုပြန်တွေးကြတာဖြစ်ပါတယ်။သူဟာဘာသာရေးဆရာတွေနဲ့အတူထိုင်နေတယ်။ဆရာတွေရဲ့တရားစကားကိုနားထောင်ပြီးတော့သူတို့နဲ့ဆွေးနွေးမေးမြန်းတယ်။သူငယ်တော်ယေရှုရဲ့စကားကိုကြားရတဲ့လူတွေအားလုံးဆိုရှင်သူ့ရဲ့အသိပညာနဲ့ဖြေကြားချက်တွေကိုအံ့ဩကြတယ်။သူမိဘနှစ်ပါးဟာလည်းသူ့ကိုတွေးတဲ့အခါမှာအလွန်အံ့ဩအားသင့်သွားကြတယ်။သူရဲ့မိခင်ကတော့"တားရဲ့ဘာကြောင့်ဒီလိုလုပ်ရတာလဲ"မင်းကိုဖေဖေနဲ့မေမေတို့စိုးရင်တကြီးနဲ့ရှာခဲ့တယ်ပြောတဲ့ခါမှာဆိုရှင်ကျွန်တော်ကိုဘာဖြစ်လို့ရှာတာလဲကျွန်တော်ဟာဆိုရှင်ခမဲတော်ရဲ့အိမ်တော်မှာနေရမယ်ဆိုတာမသိကြဘူးလားလို့ပြန်ဖြေခဲ့ပါတယ်ဒါပေမဲ့မိဘနှစ်ယောက်စလုံးဟာဆိုရှင်သူပါပြောလဲဆိုတာကိုလုံးဝနားမလည်ကြဘူးအဲ့ဒီနောက်မှာဆိုရှင်သူငယ်တော်ယေရှုဟာနာဇရက်မြို့ကိုမိဘတွေနဲ့ပြန်သွားတယ်သူဟာမိဘစကားကိုနားထောင်သူဖြစ်တယ်သူ့အမေကတော့အဖြစ်ပြက်တွေအားလုံးကိုစဉ်စားတွေးတောနေလျက်ရှိတယ်။သူငယ်တော်ယေရှုဟာဆိုရှင်တဖြည်းဖြည်းကြီးပြင်းလာတယ်။အသိဉာဏ်ဖွံ့ဖြိုးတိုးတက်လာပြီးတော့ကျမ်းမာတန်ဆွမ်းလျက်ရှိတယ်။သူဟာဘုရားသခင်ရှေ့လူတို့ရှေ့မှာမျက်နာပွင့်လန်းတဲ့သူဖြစ်လာတယ်။ဒါကြောင့်ချစ်တော်မိတ်ဆွေသခင်ယေရှုဟာဆိုရှင်ငယ်စဉ်တောင်ချေကလေးဘဝကနေစပြီးတော့မိဘရဲ့အယိတ်အယားအောက်မှာဆိုရှင်ရှင်သန်ခဲ့ပြီးတော့မိဘရဲ့စကားကိုတသွေးမတိန်နားထောင်လိုက်လျှောက်တဲ့ကလေးသူငယ်ဖြစ်ကြောင်းကိုတွေ့ရပါတယ်မိဘကပြန်ပြီးတော့ခေါ်တဲ့ခါမှာထက်ချက်မကွာနဲ့ပြန်လိုက်သွားခဲ့ပါတယ်ချစ်တော်မိတ်ဆွေဒါကြောင့်ခရစ်တော်ကဆိုရှင်ယေရှုဟာဒီကမ္ဘာလောကကြီးကိုလာရောက်တဲ့ခါမှာမိဘနဲ့အတူလက်ပွန်းတည်းနေထိုင်ုံမကပဲနဲ့မိဘနေနဲ့အတူသွာလာလှုပ်ရှားပြီးတော့မိမစကားကိုနားထောင်ခြင်းအပြင်လူရှိဖျားရှိမှမျက်နှာသာရခဲ့တဲ့ကလေးသူငယ်လေးဖြစ်ပါတယ်ဒီနေ့မှာကြားနိုင်ခဲ့တဲ့သတင်းစကားကတော့ဗိမာန်တော်တဲကသူငယ်တော်ယေရှုကြောင်းကိုကြားရတဲ့ခါမှာသူငယ်တော်ယေရှုဗိမာန်တော်တဲမှာရောက်တဲ့ခါမှာဘလောက်အံ့ဩဖွယ်ရာကောင်းတယ်ကြမ်းတက်စရာတွေကြမ်းပြုတ်စရာတွေနဲ့ဆွေးနွေးမေးမြန်းပြောဆိုတဲ့အရာတွေခါလို့ရှိရင်ကြမ်းတက်စရာတွေအတွက်လည်းအာသင့်စရာဖြစ်တယ်လို့ယနေ့ကြားနာခဲ့ရတဲ့သူတွေအားလုံးအတွက်ကလည်းသခင်ယေရှုကိုဖြေကြားချက်တွေကိုနားဆင်ရတဲ့ခါမှာသူတို့အတွက်လည်းအံ့ဩဖွယ်ရာများဖြစ်ခဲ့ပါတယ်ဒါကြောင့်ဒါဟာလို့ရှိရင်အမှန်တကယ်ဖြစ်ခဲ့တဲ့အရာဖြစ်တယ်ယေရုရှလင်မြို့ရဲ့ဗိမာန်တော်မှာဆိုရှင်သခင်ယေရှုသွားရောက်ခြင်းဟာဆိုရှင်အသက်ငယ်စဉ်12နှစ်မှာသွားရောက်ခဲ့တာဖြစ်ပါတယ်။နောက်ချစ်တော်မိတ်ဆွေယနေ့ဖခင်သခင်ဟာဆိုရှင်ဒီကမ္ဘာလောကကိုကြွဆင်းလာပြီးတော့ဖခင်တရားရှိတဲ့သူတရားဖြစ်တယ်ဆိုတာကိုတွေ့ရပါတယ်။ဒါကြောင့်သခင်ခရစ်တော်ရဲ့ဗိမာန်တော်ထဲမှာသွားလာခြင်းရဲ့အကြောင်းအရာဆိုပင်ကိုကြားရနာရတဲ့ခါမှာကျွန်တော်တို့အားလုံးအတွက်ကယ်တင်ရှင်ဟာဆိုရှင်ဉာဏ်ပညာအားဖြင့်တိုးပွားပြီးတော့အသိပညာဖွင့်ပြပြီးတော့မိခင်ဖခင်တို့ရဲ့စကားကိုနားထောင်တဲ့သူတယောက်ဖြစ်ကြောင်းကျွန်တော်တို့ကြားသိရတဲ့ခါမှာယနေ့ချစ်တော်မိတ်ဆွေများအတွက်ခွန်အားသည်သည်ရရှိလိမ့်မယ်လို့လည်းမျှော်လင့်ပါတယ်။အားလုံးပေါ်ဖခင်ကောင်းကြီးချပေးပါစေ။ထဲကောင်းငယ်ပေါ်၌တရှိတော်မူသောဖခင်ယနေ့ကရောရှင်သခင်ခရစ်တော်သည်အ ဧကပါလောကကိုကြွမြန်း၍လာခဲ့ပါပြီ။ယနေ့အသက်၁၂နှစ်ပြည့်တဲ့အခါမှာယေရုရှလင်မြို့ရဲ့ဘိမ့်မှန်တော်မှာရှိတဲ့ပတ္တကပွဲမှာပါဝင်ဆင်နွှဲခဲ့သောကလေးသူငယ်လေးလည်းဖြစ်ခဲ့ပါတယ်။သူဒီလူတော်ထဲမှာသွားရောက်ချင်းတဲ့အခါမှာလေကရိုရှင်ပြားရဲ့လင်းကရိုရှင်ပြားရဲ့ဘုံကိုထင်ရှားရုံနဲ့မကဘဲနဲ့ကြမ်းပြုတ်စရာများကြမ်းတက်စရာများနဲ့တူဆွေးနွေး၍ကရိုရှင်ပြားရဲ့လင်းတရားကိုပုံမပြီးမှထွန်းလင်းတောက်ပသောလူငယ်လေးဘဝအဖြစ်ရှင်သန်ခဲ့ပါတယ်။ကိုရောကိုကျေးဇူးတင်နေယနေ့သားသမီးတို့ဒီလေကရိုရှင်ပြားရဲ့အလိုတော်ကိုဆောင်၍ကရိုရှင်ပြားရဲ့အလိုတော်တိုင်းအသက်ရှင်ပြီးတကလားကရိုရှင်ပြားပေးတဲ့ကောင်းချီးမင်္ဂလာကိုအမြဲတမ်းခံစားဖို့ရန်အတွက်မာတော်မီအကြောင်းဒီပိုင်းတော်တော်သခင်ခရစ်တော်၏နာမတော်ကိုမြွေစတော်ပါလေဗျာ။အာမင်
မဆောင်ဒီလိုဆောင်တည်ရတဲ့ရင်ထဲမှာအလွန်တွင်နေဆောင်ဟေမဆောင်ဒီလိုဆောင်တည်ရဲ့ဒီအချိန်လေးပဲအလွန်နဲ့တွေ့တွေ့ပြေးဝနေတဲ့ဆောင်အတွေ့ကဘာနဲ့လွင်မျောတဲ့ဒီလိုဆောင်ဆောင်ရဲ့နင်းနွေဝေးတဲ့ဟေမဆောင်ဒီလိုဆောင်ရောက်တိုင်းရင်ထဲမှာရင်ချေလေးပျော်စရာများဒီလိုကလေးဘဝလေးကိုပြန်တန်းတာ Christmas ရှင်တွေတို့များဆိုခဲ့ကြအမတ်တရားလေးတွေတို့များပြန်တည်ရဆောင်ရဲ့ဒီလိုပျော်စရာချေကနေပြန်လဲတန်းတာမိတဲ့ဆောင်
ဒီစဉ်ကိုနာတော်တာဆင်းနေကြတဲ့တူလေးတူမလေးတို့အားလုံးကျမ်းမာပျော်ရွှင်ဒုက္ခအပေါင်းနဲ့ပြည့်ဝကြပါစေလို့ဆန္ဒပြုလိုက်ပါရကွယ်တူလေးတူမလေးတို့ရေခရစ်တော်မွေးဖွားတဲ့လရာသီမှာခရစ်မတ်ပုံပြင်လေးတွေကိုနားထောင်ကြရအောင်နော်ဒီနေ့တော်လေးလှလှပြောပြမယ်မှတ်သားဖွယ်ရာပုံပြင်လေးကတော့လက်ဆောင်ပါခြင်းဆိုတဲ့ပုံပြင်လေးပေါ့ကွယ်ဒူလေးတူမလေးတို့ရေခရစ်တော်မွေးနေ့ရာသီချိန်ခါရောက်လာပြီဆိုရင်ပဲလူတွေဟာ လက်ဆောင်ရယူလိုမှုလက်ဆောင်ပေးလိုမှုတွေနဲ့အလုရှုပ်လာပြီပေါ့ကွယ်အသင်းတော်တွေမှာဥပုသ္စာပြေကျောင်းတွေခရိယံအသင်းတော်ကျောင်းတွေမှာဆိုရင်လက်ဆောင်ဖလဲပွဲတွေလက်ဆောင်မဲနိုင်တာလေးတွေတပြောတပါပြုလုပ်ကြတာပေါ့ကွယ်အထူးသဖြင့်လက်ဆောင်ပါးစိမှာအပျော်ရွှင်ဆုံးလူတွေကတော့ကလေးသူငယ်လေးတွေပေါ့ဘဲသူတွေစီကဘာပစ္စည်းတွေဘာလက်ဆောင်တွေရမလဲဆိုပြီးညှော်လင့်ကြတာပေါ့ကွယ်ဘဲသူတွေကိုဘာပေးရမလဲဆိုတာလဲအုံနောက်စားကြတာပေါ့တူလေးတူမလေးတို့ရေရန်ကုန်မြို့ရဲ့ဆင်ချေဖုံးရက်ွက်လေးတခုမှရှိတဲ့ဖခင်ကြောင့်လေးတကြောင်မှလည်းအသင်းအုပ်ဆရာနဲ့အသင်းသားတိုင်းနှစ်စဉ်ခရစ်စမတ်လက်ဆောင်ပေးပွဲကျင်းပကြတဲ့ကွယ်အဲ့ဒီအသင်းတော်မှာယာကုပ်ဆိုတဲ့ကလေးလေးမိသားစုလည်းပါဝင်ကြတာပေါ့တူလေးတူမလေးတို့ရေခရစ်စမတ်လက်ဆောင်ပါချိန်နေ့လေးတနေ့ပေါ့ကွယ်ယာကုပ်လေးဟာသူများကိုလက်ဆောင်ပေးဖို့ဆိုပြီးလက်ထဲမှာအထုပ်6ထုပ်ယူလာတဲ့ပြီးတော့ခရစ်စမတ်ထရီမှာသွားပြီးချိတ်ဆွဲထားတာပေါ့လက်ဆောင်ဝေပေးတဲ့အချိန်လဲရောက်ရောသူ့အဖေအတွက်သူပေးလိုက်တဲ့လက်ဆောင်ကိုအဖေကဖြွင့်ကြည့်တော့အင်မတန်မှကောင်းတဲ့ပြက်ကဒိန်တစ်ခုတွေ့တယ်သူ့အမေအတွက်လည်းအထုပ်တစ်ထုပ်သူ့ဆရာမအတွက်ရောသူ့သူငယ်ချင်းအတွက်ရောတစ်ထုပ်သူ့ညီလေးအတွက်တစ်ထုပ်သူ့ရဲ့အသင်းအုပ်ဆရာအတွက်လည်းတထုပ်ယူလာတယ်ကွ။သူ့အမေကသူ့ရတဲ့အထုပ်ကိုဖြွင့်ကြည့်လိုက်တော့အဖြူရောင်လက်ကင်အိတ်လေးတစ်လုံးကိုရတော့အမေရန်ဝမ်းသာတာပေါ့ကွ။သူ့ဆရာမကဖြွင့်ကြည့်လိုက်တော့လှပတဲ့နာယီလေးတစ်လုံးပေါ့ကွ။ဆရာမလည်းအရန်ဝမ်းသာတာပေါ့။သူ့တငယ်ချင်းကလည်းသူ့ရဲ့အထုပ်ကိုဖြွင့်ကြည့်လိုက်တော့လှပတဲ့လင်းပြန်ရုပ်ကလေးပေါ့ကွ။သူ့တငယ်ချင်းလည်းအရန်ဝမ်းသာတာပေါ့။သူ့ရဲ့အသင်းအုပ်ဆရာကြီးကတော့သူ့ရတဲ့အထုပ်လေးကိုဖွင့်လိုက်တဲ့အခါမှာဘာတွေ့လဲဆိုတော့မိသားစုစားဖို့ကိတ်မုတ်တလုံးပေါ့ကွယ်တင်းအုပ်ဆရာကြီးလည်းဝမ်းသာပြီးရာကုတ်လေးကိုကျေးဇူးတင်ကြောင်းပြောတဲ့ကွယ်နောက်ဆုံးအသေးဆုံးအထုပ်ကလေးကိုသူ့ညီလေးရတာပေါ့သူ့ညီလေးကဖောက်ကြည့်လိုက်တဲ့အခါမှာအသံမြည်တဲ့ကစားစရာအယုတ်ကလေးကိုညီလေးကတွေ့တော့အယားဝမ်းသာသွားတာပေါ့ကွယ်ရာကုတ်လေးဟာသူ့ကိုယ်တိုင်ကဘာလက်ဆောင်မှမရပေမဲ့သူ့ရဲ့လက်ဆောင်လေးတွေရတဲ့လူတွေကပျော်ရွှင်နေတာကိုတွေ့တော့သူလည်းအယံပြုံးပျော်ရွှင်နေတာပေါ့ဒါကိုသတိထားမိတဲ့ရာကုတ်ရဲ့အဖေကသူ့သားလေးဟာဘာလက်ဆောင်မှမရပေမဲ့မျက်နာပြုံးရွှင်နေတာပဲအကြောင်းတော်ရှိမယ်ဆိုပြီးသူ့သားလေးရာကုတ်ကိုလမ်းမှာမေးတဲ့ကွယ်ဒူလေးတူမလေးတို့ရေဘယ်လိုမေးလဲဆိုရင်သားလေးရာကုတ်သားလေးကဖိဖိမေမေညီလေးနဲ့တခြားသူတွေကိုလက်ဆောင်အသီးသီးပေးပေမဲ့သားကဘဲသူစီကမှလက်ဆောင်မရပေမဲ့သားပြုံးပျော်နေတာဖြဖြေတွေ့ရတယ်။ဘာကြောင့်လဲသားလေးလို့မေးတဲ့ကွယ်ရာကုတ်လေးဟာဘလို့ပြန်ဖြေလိုက်တယ်ဆိုတော့သားလည်းလက်ဆောင်ရပြီသားပဲဖြဖြေရသားရတဲ့လက်ဆောင်ကပိုပြီးတော့တန်ဖိုးရှိသေးတယ်လို့ပြောတယ်ဒါပေမဲ့သူ့အဖေကဟာတဲဟုတ်ပါလားသားရဲ့ဘာလက်ဆောင်များလဲသားရဲ့ဆိုပြီးမေးတော့အဖဖျားသခင်ပေးတဲ့တပါးတည်းသောသားတော်ယေရှုဟာသားတို့အတွက်အဖိုးမပြတ်နိုင်တဲ့ခရစ်စမတ်လက်ဆောင်ပေါ်ဖေဖေရဲ့လို့ပြန်ပြေးလိုက်တဲ့အခါမှာသူ့အဖေကလည်းသားပြောတာသိမှန်တာပဲသားရဲ့သားလေးဒီလိုစိတ်ထားတတ်တာဖေဖေအများကြီးဂုဏ်ယူပါတယ်လို့ပြောပြီးသားမိသားဖတွေပျော်ပျော်ရွှင်ရွှင်နဲ့အင်ကိုပြန်လာကြတဲ့ကွယ်ဒူလေးတူမလေးတို့ရေဒူလေးတူမလေးတို့လည်းရာကုတ်လေးလိုအဖဖျားသခင်ပေးတဲ့တပါးတည်းသောသားတော်ကယ်တင်ရှင်ယေရှုခရစ်ကိုလက်ဆောင်အဖြစ်လက်ခံနိုင်ကြပါစေလို့ဒေါ်လေးလက်လက်ဆုတောင်းလိုက်ပါတယ်ကွယ်တူလေးတူမလေးတို့ရေလက်ဆောင်ပါခြင်းဆိုတဲ့ခရစ်စမတ်ပုံပြင်လေးကိုနာတော်တာဆင်းရင်ရွှေလန်းချမ်းမြေ့ကြပါစေကွယ်
Radio, be down like, let's relight by. ကအတွဲအရေးကြီးတဲ့စကားတွေကြားရမယ်တခဏတာအတွဲမဟုတ်ဘူးစောတသက်တာအတွဲအရေးကြီးတဲ့ချိန်မှမှန်ဒေနာတော့တာစေပါခွဲယောလင်းချင်းအသာရေဒီယိုမြမအရှာရေဒီယိုRadio Ding dong le nya ja ya si bo mai sa de yo lin chin radio Mai la che nyet ni ge mau yi pyo nya mo chou che radio mai ta lai ta shui lai ba
bo wa twae bo ta shin nya shin ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်။တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြ၊တဘာဝတရားဤဆရာဝန်ရှိပါ။ကျမ်းမာခြင်းနှင့်အသက်ရှိခြင်း၊သင်နှင့်သင်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုကွန်ပျူတာချင်းမြင့်ပေးမှာဖြစ်ပါလေရှင်
။တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင်။
တော်တာရှင်များရှင်။ KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုယ်စိတ်နှပြချမ်းမွှေးလန်းကြပါစေ။ ဂျေဇုတင်ပါတယ်ခင်ဗျာ။